အမေရိကန်ပြည်သူ့မှာတက်ဆက်ရှင်းနေတဲ့အထက်ကိုကိုဗစ် -19 အဖြစ်ကာကွယ်ဆေးထိုးဖို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိကျွေးဌာန CDC အကြံပေးပုတ်ဖွဲ့ကမနေ့တောက်ကြနေ့ကတင်ပြတဲ့ဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးလဲအဖြစ်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားတာပါ။အမေရိကန်နိုင်ငံတွင်းအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna ကိုဗစ်အဖြစ်ကာကွယ်ဆေးထိုးဖို့အရေးပေါ်တုံ့ပြန်တယ်လို့အမေရိကန်အစာနဲ့စီးပွားဌာန FDA ကလည်းထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်လာတာဖြစ်ပါတယ်။Moderna နဲ့ Pfizer Biotech ဒီအဖြစ်ကာကွယ်ဆေးတွေကိုတချို့ကပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်စုံတိုင်းအဖြစ်ကာကွယ်ဆေးထိုးခွင့်ရပါပြီဖြစ်ပါတယ်။ဒီကြိမ်နဲ့ထိုးရတဲ့ Johnson & Johnson ကာကွယ်ဆေးထိုးသားသူတွေကိုတော့အဖြစ်ကာကွယ်ဆေးနောက်ကြိမ်ထိုးဖို့တိုက်တွန်းပေးတာဖြစ်ပါတယ်။အမေရိကန်မှာဆောင်းရည်အားလည်းရဲ့ဝင်ရောက်လာတဲ့အတူ COVID ရောဂါကူးစက်မှုတွေကာကွယ်ထိန်းချုပ်မှုကိုတိုးမြှင့်နိုင်ဖို့အတွက်အခုအဖြစ်ကာကွယ်ဆေးကလူ့ကျန်းမာရေးစနစ်အတွက်အရေးကြီးတယ်လို့ CDC ညွှန်ကြားရေးမှူးကပြောဆိုပါတယ်ခင်ဗျ။